Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဖေဖော်ဝါရီလ3ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကေတထိုက်ပါ
ကျွန်တော်အောင်လင်းဦးပါဒီကနေ့ညနေနားဆင်ရမယ့်ဒီနေ့ထဲမှာတော့ယူကရိန်းစစ်တပ်နဲ့ရုရှားနိုင်ငံကကျွန်တော်နောက်ခံပေးထားတဲ့ခေါက်ထွက်ရေးသမားတွေကြားတိုက်ပွဲတွေဖြစ်ရတာအနည်းဆုံးလူ9ဦးသေဆုံးသွားပါတယ်မနက်ကမှလူခွင့်ရေးချိုးဖောက်မှုတွေကိုပေါ်ထုတ်သူတွေပေါ်အပြစ်ပေးအရေးယူဖို့အာဏာပိုင်တွေချင်းချောက်မှုတွေရှိနေတဲ့အကြောင်းလူခွင့်ရေးဖွဲ့တစ်ခုကဝေဖန်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတန်တာကျော်နဲ့တူကြီးညာပေးမှာပါ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆွေးနွေးပွဲတွေကိုအစိုးရဘက်ကဆိုင်းငံ့လိုက်တာမို့ကျောင်းသားတွေကတပိတ်တိုက်ပွဲကိုဆက်ဖို့ပြင်ဆင်နေကြတဲ့အကြောင်းတွေကိုအရင်ဆုံးကြားကြရမှာပါသ
တင်းစစ်ကြောင်းတွေကိုကျမတို့ဒီမိုကရေစီလှုပ်ရှားမှုဦးဆောင်ကော်မတီကကိုယ်စားမပြူဆိုတာနဲ့ပတ်သက်ပြီးတော့ကျမတို့အနေနဲ့စူးစမ်းပြုမှုရှိမှရှိကိုကျမတို့တပိတ်စစ်
ဒါတော့တပိတ်ခေါင်းဆောင်တို့ဖြစ်တဲ့မဖြူဖြူအောင်ပါရှင်မကြခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်။နောက်ထိုင်းဘက်မှာခိုးလုံနေရတဲ့မြန်မာစစ်ပြေးဒုက္ခသည်တွေနေရာရင်းပြောင်းနိုင်ဖို့အခြေအနေဘလောက်ရှိနေပြီလဲဆိုတာနဲ့အတူစစ်ဝင်စားပွဲမြန်မာဆိုင်ရာသတင်းဆောင်မတွေကိုဒီညနေခင်းမှာကြားကြရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရေဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မအေးတန်နာကျော်တို့ကကြီးညာပေးကြမှာပါ
။ယူကရိန်းစစ်တပ်နဲ့ရုရှားနိုင်ငံကကျွန်တော်နောက်ခံပေးထားတဲ့ခေါက်ထွက်ရေးသမားတွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားရာကဒေါနက်စတေသားမှာအနည်းဆုံးလူ9ဦးသေဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။လူငယ်24နှစ်အတွင်းလက်နက်ကြီးတွေနဲ့ပြင်းထန်ပစ်ခတ်မှုတွေကြောင့်လူ13ယောက်ထပ်မံထိခိုက်ဒဏ်ရာတွေရခဲ့တယ်လို့လည်းသဘုံတွေထိန်းချုပ်ထားတဲ့ဒေါနက်စတေသားတာဝန်ရှိသူတွေဒီကနေ့မှပဲပြောဆိုခဲ့ကြတာပါ။စနေနေ့ကဘယ်လာရုစ်နိုင်ငံမှာကျင်းပခဲ့တဲ့အစိုးရနဲ့သဘုံတွေကြားငင်းကြဲဆွေးနွေးပွဲတွေပြပြခဲ့ပြီးတဲ့နောက်တိကျလွတ်လပ်တဲ့ဒေသတွေဖြစ်ခွတ်ထွက်ရေးသမားတွေကကြေညာထားတဲ့ Donetsk နဲ့ Luhansk ဒေသတွေမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပြီးပြည်ပကတ်တွေပုံမှန်ကြီးထွားလာမှာကိုလည်းစိုးရိမ်နေကြပါတယ်။မနေ့တုန်းကလည်းရုရှားလိုလာတဲ့ခွတ်ထွက်ရေးခေါင်းဆောင်တမ်မူတူကစစ်တီရင်အားတသိန်းလောက်ထိစုဆောင်းမှုကြေညာထားတဲ့အကြောင်းပြောဆိုခဲ့တာပါ။ American ပြည်အစုကတော့ Ukraine နိုင်ငံအတွက်အရေးကြီးလိုအပ်နေတဲ့စစ်ဖက်ဆိုင်ရာအကူအညီတွေပေးရတဲ့အသင့် American သမ္မတ Barack Obama အစိုးရကနောက်ဆုံးဆုံးဖြတ်ချက်မချသေးဘူးလို့ပြောဆိုထားပါတယ်။ယူကရိန်းနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းနိုင်မှုအဓိကအာရုံစက်နေတဲ့အချိန်ထဲမှာပဲဆွေးနွေးညှိနှိုင်းဖြည့်ရှင်းနိုင်တဲ့အခြေအနေဖန်တီးပြနေတဲ့တခြားနိုင်ငံတွေကိုလည်းရှာချနေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကပြောဆိုခဲ့တာပါ
နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းအားကစားရုံတစ်ခုရဲ့အပြင်မှာကျင်းပတဲ့မဲချွယ်စည်းရုံးပွဲကနေသမ္မတဂုဒ်လတ်ဂျိုနသန်ထွက်သွားပြီးတဲ့နောက်မှာဘုံတလုံးပေါက်ကွဲသွားပါတယ်ဘုံပေါက်တဲ့လက်သေးဖြစ်နေဘယ်သူကမှမကြေညာပေမဲ့လည်းဘိုဂိုဟာရန်စစ်သွေးကြွားတွေပေါ်မှာပဲတန်တရာဖြစ်မဲ့ကိန်းများပါတယ်။ဂေါမီမြို့မှာဖြစ်တဲ့အဲ့ဒီပောက်ကွဲမှုမှာအမျိုးသမီးအသေးခံဘုံခွဲသူအနည်းဆုံး2ဦးပါဝင်ပြီးတော့အမျိုးသမီးအသေးခံဘုံခွဲသူနောက်2ဦးကလည်းပောက်ကွဲမှုအတွင်းမှာသေဆုံးသွားနိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာရတဲ့လူ18ယောက်ကိုတော့ဒေသရဲဆေးရုံမှာတင်ပြီးတော့ကုသပေးနေရပါတယ်။နိုင်ဂျီးရီးယားမှာဖေဖော်ဝါရီလ14ရက်နေ့ကျင်းပမဲ့သမ္မတရွေးကောက်ပွဲနီလာရာနဲ့အမျှအကြမ်းဖက်မှုတွေလည်းတိုးလာနေတာပါ။အစ္စလာမ်ဥပဒေအရအုပ်ချုပ်တဲ့တမန်တော်မိုဟာမက်ကိုဆက်ခံသူနိုင်ငံရေးနဲ့ဘာသာရေးခေါင်းဆောင်တို့အတွက်နယ်မြေတိစောက်နေတယ်ဆိုထားတဲ့ဘိုကိုဟာရန်အဖွဲ့ကိုထိန်းချုပ်နိုင်ဖို့နိုင်ဂျီးရီးယားစစ်တပ်ဟာအပြင်းထန်လှုပ်ဆောင်နေရပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကချီဘုတ်မြို့လေးကနေပြီးတော့ကျောင်းသူ286ယောက်ကိုဘိုကိုဟာရန်အဖွဲ့ကပြန်ပြီးဆွဲသွားတာကြောင့်နိုင်ငံတကာကအမျက်ဒေါသထွက်ခဲ့တာပါ။အဲ့ဒီကျောင်းသူတွေတဲကဒါဇင်ပေါင်းများစွာထွက်ပြေးလွတ်မြောက်ခဲ့ပေမဲ့လည်းအယောက်20ကျော်ပျောက်ဆုံးနေစေရှိပါတယ်ရှင
်။တချင်ကယူဂိုစလာဗီးယားနိုင်ငံကနေခရိုရှားခွဲထွက်ချိန်1990ပြည်လွန်နှစ်တွေကဘောကန်စစ်ပွဲတွေအတွင်းခရိုရှားနဲ့ဆာဗီးယားကလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်တာမရှိခဲ့တဲ့အကြောင်းကုလသမဂ္ဂတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။နိုင်ငံကရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICJ ရဲ့တရားသူကြီးပီတာတွန်ခါကဆုံးဖြတ်ချက်ကိုဖတ်ကြားရမှာတော့နှစ်နိုင်ငံစစ်တပ်တွေအနေနဲ့ရာဇဝတ်မှုတွေကိုကျူးလွန်တာတွေရှိခဲ့ပေမဲ့လူ1000ကျော်သေဆုံးခဲ့တဲ့ပြည်ပကအတွင်းလူမျိုးရုံးတပ်ဖြတ်မှုအထိကျူးလွန်ခဲ့တဲ့ထောက်ထားတွေကိုနှစ်ဖက်စလုံးကတင်ပြနိုင်တာမျိုးမတွေ့ရတဲ့အကြောင်းပြောဆိုခဲ့တာပါ။ခရိုရှားနိုင်ငံကတော့1992ခုနှစ်ကဗိုကိုဗာနဲ့တခြားဒေသတွေမှာဆာဗီးယားတပ်တွေကလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းဆွဆွဲခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဆာဗီးယားကလည်းခရိုရှားမှာရှိတဲ့ဆာဗီးလူမျိုးတွေကို1995ခုနှစ်ကမောင်းထုတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအလားတူအပြန်အလှန်ဆွဆွဲခဲ့တာပါ။ICJ ရဲ့ဆုံးဖြတ်ချက်ကတော့နှစ်ဖက်စလုံးကလက်ခံမယ်လို့ကတိပြုထားပေမဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်နိုင်ငံရေးအရာတင်းမာမှုတွေပေါ်ပေါက်လာမှာကိုလည်းစိုးရိမ်နေကြပါတယ်။
Cuba temra hang Fidel Castro jema yi ma kaung so de khamman pyo so jet de twet la bi de naw ma au la de ga so yin patama au song chain phin ne tu ye dat bon ni byan pyo thauk byan lai ba de Communist Party abo grandma tadin sa ga tanin la ni thauk byan lai de dat bon ni de ma ro atet 88 ne ye Castro ga chaung daw khaw song tiang ne tu aim ma saka pyo ni de bon ba ba de ai bon go pi ka de la ga yai yu tha lo tadin sa ga so ba de pi ka de la ga Mr. Castro ne twi ka de Brazil chan sa pinya shin de u ga ro Hey, ကောင်းဆောင်ဟာပိတ်နေပေမဲ့လည်းကျမ်းမာရေးကောင်းပြီးတော့ကောင်းကောင်းစကားပြောနိုင်တယ်လို့ဆိုပါတယ်ဖီဒယ်ကက်စထရိုဟာ2019ခုနှစ်မှာကျမ်းမာရေးအကြောင်းပြတဲ့နည်းဖြစ်သူရာဟူးကက်စထရိုလက်ထက်အာနာလွှဲပြောင်းပေးခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းနှစ်တည်းအတွင်းမှာအများပြည်သူမြင်ကွင်းမှာထွက်တာကျင်ညာချက်ထွက်လာချိန်မှာတော့တန်တမန်အဆက်အသွယ်ပြတ်ထူထောင်မဲ့ကိစ္စကိုသူမကန့်ကွက်ဘူးလ
ယူအမေရိကန်အသံညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်အသံမြန်မာဘာသာစစ်စင်ရဲ့အင်ကာနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာမကြာခင်ကဖြစ်ပွားခဲ့တဲ့ပြည်ပကတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုပေါ်ထုတ်သူတွေပေါ်အဖြစ်ပေးအရေးယူဖို့အာဏာပိုင်ကချင်းချောက်မှုတွေရှိနေတဲ့အကြောင်းလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုကပြောပါရယ်ကချင်တိုင်းရင်းသူလော်ဝါဘေးဆီယမနူပြီးခဲ့တဲ့လနောက်မိုင်းကတပ်ဖြတ်ခံခဲ့ရမှုမှာစစ်တပ်ကတာဝန်ရှိတယ်လို့ဆွဆွဲပြောဆိုတဲ့သတင်းနောက်တွေကိုအရေးယူမယ်လို့သမရယုံကဓာတ်ရိုက်ချင်းချောက်ပြောဆိုမှုတွေရှိခဲ့တယ်လို့ Fortify Rights အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဒီမတိုင်မီမှာတော့လည်းသက်စလင်းနေရွေသမီးငယ်တိဆုံမှုမှာမြမစစ်တက်ကတာဝန်ရှိတယ်လို့ဆွဆွဲခဲ့တဲ့ကချင်တိုင်းရင်းသားဥပရံရှောင်းပေါ်အေးအေးယူခဲ့တာရှိခဲ့တဲ့အကြောင်းလဲကြေညာချက်ကဖော်ပြထားပါတယ်။လက်နက်ကန်ပြပကတွေအတွင်းအရက်သားတွေပေါ်အကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေပြီးဝေဖန်သူတွေရဲ့အတန်တွေတက်အောင်တရားစီရင်ရေးစနစ်ကိုစစ်တက်ကအသုံးချနေတယ်လို့လဲ Fortify Rights ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်သူးစမစ်ကပြောပါတယ်။မြမအာဏာပိုင်အနေနဲ့ပြည်သူလူထုရဲ့အခွင့်အရေးတွေကိုမြင့်တင်ပေးဖို့သာတာဝန်ရှိပြီးကြောက်ရွံ့အောင်ခြောက်လှန်တာမျိုးအပြစ်ကျူးလွန်သူတွေကိုလူငင်းချမ်းသာဝင်ပေးရမျိုးမလုပ်တင်ဘူးလို့လည်းတိုက်တွန်းခဲ့တာပါမြန်မာစစ်တပ်အမားကျူးလွန်တယ်လို့ဆွဆွဲတဲ့သူတွေပေါ်ဥပဒေအရရေးယူမယ်လို့ချင်းချောက်တာတွေကအစိုးရနဲ့စစ်တပ်ရဲ့လူရိုးလုံစင်ကိစ္စတခုဖြစ်လာနေပြီလို့လည်း Fortify Rights အဖွဲ့ကသတိပေးထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့ဘတ်စကားတစ်စင်းကိုမိလောင်ပုံနဲ့တိုက်ခိုက်မှုဖြစ်ပြီးတော့လူ9ဦးထဲမှနေသေဆုံးသွားပါတယ်။မနေ့အာယုံတက်ချိန်မှာ Cossacks Bazaar မြို့ကနေဒါခါမြို့တော်ကိုထွက်ခွာလာတဲ့ခီးစဲပြင်းတဲ့ဘတ်စကားအဝေးပြေးလမ်းမကြီးပေါ်မှာမောင်းနေနေတော့မိလောင်ပုံနဲ့ပြစ်ခတ်တိုက်ခိုက်ခံရတာပါ။လူ16ယောက်မကလည်းဒဏ်ရာရသွားပြီးတော့အများစုဟာမိလောင်ဒဏ်ရာတွေရတာဖြစ်ပါတယ်။သူတို့ကိုဒါကဆေးကောလိပ်ဆေးရုံမှာတင်ထားပါတယ်။ဒီတိုက်ခိုက်မှုကိုအတိုက်ခံတွေပြုလုပ်တာလို့အခင်းဖြစ်ပွားတဲ့ကော်မီလာခရိုင်ရဲချုပ်ကပြောပေမဲ့လည်းဒါကိုအတိုက်ခံတွေကညင်ပါတယ်။များသောအားဖြင့်မော်တော်ယာဉ်တွေကိုနိုင်ငံရေးပျော်ကပါတဲ့မိလောင်ပုံနဲ့တိုက်ခိုက်မှုတွေကြောင့်ဇန်နဝါရီလအစပိုင်းတည်းကဆိုရင်လူ53ဦးမကသေဆုံးခဲ့ရပြီဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာရာထူးကအစင်ပေးဖို့အတွက်အတိုက်ခံညွန်မောင်းအဖွဲ့ခေါင်းဆောင်ဝင်းကြီးချုပ်ဟောင်းခါလီဒါစီယာကနိုင်ငံတဝန်တည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုပိတ်ဆို့ဖို့ဇန်နဝါရီလတွေကညွှန်ကြားထားတာဖြစ်ပါတယ်။အဲဒီနိုင်ငံရေးသမား2ဦးဟာသူပြိုင်ကိုပြိုင်အာဏာအသာရဖို့ကြိုးပမ်းနေကြတာအတော်ကြာပါပြီ။မစ်စီယာနဲ့သူ့ရဲ့လက်ထောက်တွေကဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်ရှင်။
အစ်ချင်းနိုင်ငံသားဖြစ်ဆွလွတ်လိုက်တဲ့အယ်ဂျဇီးရာသတင်းဌာနရဲ့သတင်းတောက်မိုဟာမက်ဖာမီယာမကြာမီထောင်ကနေပြန်လည်ကောင်းလွတ်လာနိုင်မှုရှိနေပါတယ်။နိုင်ငံသားဖြစ်ဆွလွတ်လိုက်တဲ့အတွက်တနည်းကျော်ကြာဖမ်းဆီးခံထားရတဲ့သတင်းတောက်ကိုအစ်ချင်းနိုင်ငံအနေနဲ့တိုင်းပြည်ကနေနှင်ထုတ်နိုင်တော့မှာပါ။သူနဲ့တူလောက်ပေါ်ကံပြတ်2ယောက်တို့ကတော့2013ခုနှစ်ဒီဇင်ဘာလကလေးကတရားမဝင်ဖွဲ့စည်းတစ်ခုဖြစ်သတ်မှတ်ခံထားရတဲ့မွတ်စလင်ညီကိုရောများအဖွဲ့ကိုအားပေးကူညီမှုနဲ့ဖမ်းဆီးထားတာဖြစ်ပါတယ်။အစ်ချင်းနဲ့ကနေဒါ2နိုင်ငံသားဖြစ်တဲ့သတင်းတော့ဖာမီမကြာခင်လွတ်လာတော့မယ်လို့လည်းမနေ့နောက်ပိုင်းတော့ကပဲကနေဒါနိုင်ငံချိုင်းဝင်ကြီးဂျွန်ပိုက်ကပြောဆိုခဲ့တာပါ။အယ်ဂျာစီးယားသတင်းဌာနရဲ့ဩစတြေးလျသတင်းတော့တူကိုအစ်ချစ်အာနာဝင်ကတိုင်းပြည်ကိုပြန်နှင်ထုတ်ခဲ့ပြီးတဲ့နောက်အခုလိုအခြေအနေတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်။ဖန်စီခံထားတဲ့နောက်ထပ်သတင်းတော့တူဖြစ်တဲ့အစ်ချစ်နိုင်ငံသားဘာမိုဟာမက်ကတော့ကြံ၂ရက်ထက်၃နှစ်ပိုများပြီးထောင်ဒဏ်၁၀နှစ်ကျခံနေရတာပါ။သတင်းတော့တွေဖန်စီထောင်ချခံရတဲ့ကိစ္စနဲ့ပတ်သက်လို့လူခွင့်ရေးဖွဲ့တွေနဲ့နိုင်ငံတကာအစိုးရတွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။အယ်ဂျာစီးယားသတင်းဌာနကတော့သူ့ဝန်ထမ်းတွေဟာသတင်းပို့ရမယ့်တာဝန်ရှိတဲ့အတိုင်းသာစောင့်ရိုက်ခဲ့တာဖြစ်ပြီးဩစတြေးလျသတင်းလောက် တောက်ကိုပြန်လွတ်ပေးလိုက်တယ်လို့ကြံတရင်တောက်တွေကိုလည်းပြန်လွတ်ပေးရလိမ့်မယ်လို့ပြောဆိုထားပါ။
အမေရိကန်ပြည်အောင်စုမှာ2016ခုနှစ်အတွက်အစိုးရအသုံးစရိတ်ဖြစ်တဲ့ဒေါ်လာတန်ပေါင်း4သန်းသုံးဆွဲဖို့သမ္မတဘရက်အိုဘားမားကမနေ့တုန်းကပဲကွန်ဂရက်လွှတ်တော်ကိုအဆိုပြုလိုက်ပါတယ်။အဆိုပြုချက်ထဲမှာတော့ချမ်းသာတဲ့သူတွေပေါ်အခွင့်အရေးတိုးမြှင့်ကောက်ခံဖို့အသုံးစရိတ်ဖျက်တောက်တာတွေအဆုံးသတ်ဖို့တိုင်းပြည်တွင်းကငွေကြေးအကျပ်တွေကျုံနေရတဲ့လူလက်တန်းစားတွေကိုငွေရေးကြေးရေးထောက်ပံ့ကူညီဖို့တွေပါဝင်ပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့ဗန်နာရေးအစီအမံတွေမှာအခြေခံကြတဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်နေတယ်လို့သမ္မတကဗန်နာရေးအသုံးစရိတ်တင်ပြရမှာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာအခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ရေးအတွက်ကော်ပိုရေးရှင်းကြီးတွေရဲ့ပြည်ပလုပ်ငန်းတွေပေါ်မှာအမျက်ခွန်14ရာခိုင်နှုန်းတစ်ကြိမ်စီကောက်ခံဖို့လဲသမ္မတကအဆိုပြုထားပါတယ်ရှင
်။အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့မတ်အေးတန်နာကျော်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်တဲ့ဆောင်းပါးတွေကိုပြောပြပေးပါမယ်။အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့လေးဝင်ဆိုင်ဆွေးနွေးမှုတွေကိုဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းမှာတွေ့ဆုံတော့မှာဖြစ်တဲ့အကြောင်းအစိုးရကတစ်ဖက်သက်ရက်ရွှေဆိုင်းလိုက်ပြီးတဲ့နောက်မှာတော့ရန်နာထားတဲ့ចောင်းသားတပိတ်စစ်ကြောင်းကိုပြန်လည်စတင်တော့မယ်လို့ចောင်းသားကောင်းဆောင်တွေကပြောလိုက်ပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOE သတင်းတောင်မှအေးအေးမှာကသတင်းပေးပို့ထားပါရရှင
်။အမျိုးသားပညာရေးဥပဒေကိုကန့်ကွက်သပိတ်မှောက်နေတဲ့ကျောင်းသားလှုပ်ရှားမှုတွေဖြစ်ပြီးလေးပွင့်ဆိုင်ဆွေးနွေးဖို့အတွက်ဖေဖော်ဝါရီလ1ရက်နေ့ကစတင်ခဲ့တာပါ။အဲ့ဒီနေ့မှာပဲကြိုတင်စည်းကမ်းချက်6ချက်ကိုအခြေတင်ဆွေးနွေးခဲ့ရပြီးတဲ့နောက်နေပြည်တော်မှာဆက်လက်ကျင်းပဖို့အတွက်ဖေဖော်ဝါရီလ3ရက်နေ့ကိုအစိုးရဘက်ကပြန်လည်ချိန်ဆထားခဲ့တာပါ။ဒီကနေ့မှာတော့အစိုးရဘက်ကအချက်3ချက်ကိုပြောဆိုပြီးဆွေးနွေးပွဲကိုရက်ရွှေ့ဆိုင်းလိုက်တဲ့အတွက်တိုင်းနယ်ပြည်နယ်တချို့မှာရန်နာထားတဲ့ခြိတဲ့သပိတ်မှောက်မှုတွေကိုပြန်လည်စတင်တော့မှာဖြစ်ကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီရဲ့ခေါင်းဆောင်မတ်ဖြိုးဖြိုးအောင်ကဆိုပါတယ်
။ဆွေးနွေးစကြောင်းတွေကိုကျမတို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကိုစားမဖြစ်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ကျမတို့ဒီနယ်တူစားပြုမှုရှိမှရှိကိုကျမတို့သပိတ်စကြောင်းတွေပြန်လည်စတင်ခြင်းပုံစံမျိုးနဲ့ကျမတို့သက်တည်ကြမှာဖြစ်ပါတယ်။ကျမတို့ဒေတာအသီးသီးမှရှိတဲ့သပိတ်စကြောင်းတွေကပြန်လည်ပြီးတော့အဲ့ဒီလှုပ်ရှားပြီးတော့ခြိတဲ့တပိတ်ကိုဆင်းရဲပြီးတော့ခြံကုန်မြို့မှာအားလုံးပြန်လဲသူစည်းခြင်းအချင်းကျွားတို့ရဲ့ကုစားပြမှုကိုထုတ်ပေါ်မှာဖြစ်ပါရဲ့ရှင
်ဒီလိုရွှေဆိုင်မှုနဲ့ပတ်သက်လို့မြမအစိုးရဘက်ကသတင်းထုတ်ပြန်ရမှာတော့ဆွေးနွေးတဲ့အဖွဲ့အစည်းတွေကြားမှာကြိုတင်ညှိနှိုင်းတဲ့သဘောတူညီချက်တွေရမှသာအောင်မြင်တဲ့ဆွေးနွေးပွဲတွေကျင်းပနိုင်မှာဖြစ်လို့ဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းကိုရွှေဆိုင်ထားတယ်ဆိုပြီးဖော်ပြခဲ့ပါတယ်ဒီသတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့သမရယုံကတာဝန်ရှိသူတဦးကိုမေးတဲ့အခါမှာတော့တစုံတရာမှတ်ချက်ပေးဖို့ညင်းဆိုပါတယ်အစိုးရဘက်ကအချက်3ချက်ဆွေးနွေးပြီးရက်ရှိဆိုင်မှုလုပ်ခဲ့ကြောင်းမဖြူဖြူအောင်ကတော့ဆက်ပြောသွားပါတယ
်ညတော်တာသိမ်းနေတဲ့ပတ်သက်ပြီးရောဒီဒီခေတ်ရဲ့ကထူလိုက်တဲ့ဒီအနာဒီရဲ့ပြည်ညာချက်ကိုကြည့်တယ်။အဲဒီပြည်ညာချက်ပေါ်မှာဒီဥအောင်မင်းပြောတာကတော့ပြည်ညာချက်ကြောင့်ပေါ့နော်။အနန္ဒီယာမှာပြရဲ့ကောင်းဆောင်မှုကပေါ့နော်။ဒါတကယ်တော့ဟိုကဲကောင်းဆောင်မှုတော့ရှိရလားပေါ့နော်။အနန္ဒီယာကတကယ်ကောင်းဆောင်မှုကရှိမလဲပေါ့နော်။အဲတော့သူတို့ကိုတိကျတဲ့အမြင်အခြားတိကျတဲ့အဖြစ်မျိုးပေးဖို့ပြောတယ်။ဒီလိုရှိပြည်ညာရေးတပိတ်မှောင်စစ်ကြောင်းတွေကိုအဲလက်ရှိဒီဒီလိုဒီလိုက်လို့ဆောင်မှုဥဆောင်ကော်မတီကကိုစားမဖြစ်ဘူး။ကိုစားပြမှုမရှိဘူးလို့ဒီသတင်းတွေကထွက်နေတယ်။ဒါကြောင့်မို့အဲ့ဒီဟာရောဒီကိုစားပြမှုရှိရလားဆိုတော့အနေထားမျိုးဆိုရပါတာနေကုန်ထုတ်လာတယ်ဒီရက်ပိုင်းမှာပေါ့နော်သူတို့အင်တာနက်မှာအလုံးများနေတဲ့အတွက်ကြောင့်မဟုတ်လို့ဆက်နေနေနောက်ပိုင်းမှာသာနေစနေပွဲတွေပြန်လဲစတင်မှုသူတို့ကတစ်ဖက်တန်းရှိနေတယ်ဒီကိစ္စကတုံးစလုံးကလည်းသမရစီကတရိုက်တာတယ်လို့ကျွန်တော်တို့သိရတယ
်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNE ကကိုယ်စားလှယ်ဖြစ်တဲ့ဒေါက်တာသိန်းလွင်ကတော့မြန်မာပြည်ရဲ့ပညာရေးပြုပြင်ပြောင်းလဲမှုကိစ္စဖြစ်လို့ကျောင်းသားလှုပ်ရှားမှုကိုဆက်လက်အားပေးပြီးစုပေါင်းခေါင်းဆောင်မှုအဖြစ် NNE ရဲ့ကိုယ်စားလှယ်အဖြစ်ဆက်လုပ်သွားမှာဖြစ်ကြောင်းဆွေးနွေးပွဲပြီးပညာရေးဝန်ကြီးဌာနရှိမှပဲကျောင်းသားတွေနဲ့အတူသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မန္တလေးမြို့ကနေခရီးရှိချီတက်မှုစတင်ခဲ့တဲ့ကျောင်းသားတပိတ်စစ်ကြောင်းကတော့မန္တလေးကြောက်စဲမြင်းညံတောင်သား6ရေနံကျောင်းကနေမကွေးမြို့ကိုရောက်ရှိနေပြီးလူမှုတွေရဲ့အကာအကွယ်ပေးမှုထောက်ခံမှုတွေရရှိနေတယ်ဆိုပြီးဘဂတာဥက္ကဋ္ဌကိုကျော်ကိုကိုကပြောပါတယ
်တောင်သားအလိုခက်ခဲကြုံတွေ့ရတဲ့နေရာမှာတော့ပြည်သူတွေကဲတင်ခဲ့တာဗျာကျွန်တော်တို့အဲ့တော့ဒီမှာရောက်လာတော့မကွေးမြို့ထဲဝင်လာတဲ့အခါမှာလဲကျောင်းပေါင်းဆောင်ကကျောင်းသားတွေအကုန်ထွက်လာတယ်စေတက်ကသူတို့အဆရှိတွေကျောင်းလဲဝင်ရောက်ပူးပေါင်းလာတယ်ဒါဟာအောင်မြင်တဲ့အခြေအနေတစ်ခုဖြစ်တယ်မြို့ကန်တွေအားပေးမှုကလဲကောင်းလာတယ်ပြီးတော့မြို့ကန်တွေသဘောကကျောင်းသားတွေအတွက်ကအတေခံပြီးကာဝယ်ပေးမယ်ဆိုတဲ့ဂရုစကားတွေလဲကြားရတယ
်နေပြည်တော်မှာဆွေးနွေးပွဲတက်ဖို့လာတဲ့ကျောင်းသားတွေနဲ့NNE ကကိုယ်စားလှယ်တွေတဲခုံမဲ့နေရာအလုံးကိုမှငားရမ်းဖို့အတွက်အာဏာပိုင်တွေကဖိအားပေးထားတဲ့အတွက်လမ်းပေါ်မှာပဲညှိခဲ့ရကြောင်းကျောင်းသားတွေကဆိုပါတယ်။ဒီကနေ့နေ့လယ်ဆွေးနွေးပွဲရန်နာလိုက်ရတဲ့အတွက်ထမင်းဝင်စားမဲ့ဘုန်းကြီးကျောင်းကိုလည်းရဲကားတွေကစောင့်ပြီးတော့ပိတ်ဆို့ထားခဲ့ကြောင်းဒီအတွက်ပုပ္ပတိတိမြို့နယ်က NLD တွေစီစဉ်ပေးတဲ့အိမ်မှာပဲထမင်းစားခဲ့ရကြောင်း Eri Engule, Yeriga, Lawanga, Jan, Janariga, Subare, Dina, Pian Lamaro, Enania, Puega, Gane, Maguima, Yoshinide, Pima, the basic Jango, Dome, Gari, and Nago, Yega, Donziga, Lini, Jan, Janariga, Piovare, Yakai Bine, Maguita, Eri Dine, Mandalay Dine, Tanena, Dine, Yango, Dine, Maro, Yanata, Jana, the Bay Alo, Yango, Select, Chiteme, so be, Jana Gonzo, Niga, Josuke, B, Digane Maro, Eri Dine, Beka, the basic Janga, Yango, Yoko, Satin, Chitelani, B, Piparish.
ဒါကတော့ចောင်းသားတစ်ဖက်ရဲ့နောက်ဆုံးရအခြေအနေတွေကိုမအေးအေးမှာစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ထိုင်းဖက်ကိုတင်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေရေးကိုပြောပြပေးမှာပါထိုင်းမြန်မာနေစပ်မှာရှိနေတဲ့မြန်မာနိုင်ငံကဒုက္ခတွေနေရပြန်နိုင်ရေးပြင်ဆင်မှုတွေလုပ်နေပြီမဲ့လက်ရှိအခြေအနေမှာနေရပြန်မဲ့သူတွေအတွက်လုံခြုံရေးနဲ့ရေရှည်ရက်ဒီပိုအာမခံချက်မရှိသေးဘူးလို့
စစ်ပွဲပြည်ပခတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခတွေအများစုအနေနဲ့သူတို့နေရက်တွေမှာစစ်တပ်တွေရှိနေသေးတဲ့အပေါ်အဓိကစိုးရိမ်နေကြတာဖြစ်တယ်လို့လည်းပြောပါတယ်။ကြေးရွာတွေကနေစစ်တပ်တွေရုတ်သိမ်းဖို့မြင်းမြုပ်မိုင်းရှင်းလင်းဖို့စတဲ့ကိစ္စတွေကငင်းချင်ရေးဆွေးနွေးမှုတွေအောင်မြင်မှသာနောက်ဆက်ပြီးတော့ဖြစ်လာမယ့်ကိစ္စတွေဖြစ်တယ်လို့လဲ VOA နဲ့တီးသန့်မေးမြန်းခန်းမှာဆယ်လီသွန်ဆန်ကပြောကြားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့မဆုမြတ်မုံကဆက်ပြီးတော့တင်ပြထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာသိမ်းတဲ့ခြေရှိနေသေးတဲ့မြန်မာနိုင်ငံကဒုက္ခသည်တွေနေရပြန်နိုင်ဖို့မျှော်လင့်ချက်တွေဟာလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ကလောက်မမြင်မှာတော့ပေမဲ့သူတို့ပြန်နိုင်တဲ့အခြေအနေရောက်ရင်ပြန်ကြဖို့အတွက်လိုအပ်တာတွေကိုပြင်ဆင်နေပါတယ်လို့The Border Consortium TBC အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆန်က VOA မြန်မာပိုင်းကိုပြောပါရယ်မြန်မာဒုက္ခသည်အရေးကိုနှစ်ပေါင်းများစွာဆောင်ရွက်နေတဲ့ဆယ်လီသွန်ဆန်အမေရိကန်ပြည်ထောင်စု Washington မြို့တော်ကိုခေတ္တရောက်နေချိန်မှာဒုက္ခသည်တွေနေရပြန်နိုင်ရေးအလားအလာနဲ့ပတ်သက်လို့ VOA ကတွေ့ဆုံမေးမြန်းစင်မှာအခုလိုဖြေကြားခဲ့တာဖြစ်ပါရယ
် I think we have to say that compared to the optimism that we had after the elections and the ceasefire agreements 2-3 years ago,The situation now
မြန်မာနိုင်ငံမှာဓာတ်ပြတ်ရွေးကောက်ပွဲအပြီးနဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်တွေရရှိခဲ့တဲ့လွန်ခဲ့တဲ့2နှစ်3နှစ်ကရှိခဲ့တဲ့အကောင်းမြင်ခဲ့မှုနဲ့နှိုင်းချရင်တော့လက်ရှိအခြေအနေကဒုက္ခသည်တွေပြန်လို့ရတဲ့အခြေအနေရှိလာမှာပါလို့မျှော်လင့်နေတာမျိုးပါသူတို့နေရပြန်နိုင်ကြမယ့်နေ့ရောက်လာတဲ့အခါမှာပြန်နိုင်ကြဖို့တော့ကျမတို့ကပြင်ဆင်ထားပါတယ်ဒါပေမဲ့မြန်မာနိုင်ငံအရှိတောင်ပိုင်းကအခြေအနေတွေဟာတည်တည်ချာချာစီစဉ်မထားပဲဒုက္ခသည်တွေနေရပြန်ဖို့တင့်တော်တဲ့အနေအထားမှာမရှိသေးပါဘူး
မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတချို့ရှိလာခဲ့ပြီးတော့အစိုးရတပ်တွေနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကြားမှလည်းအပြစ်ခတ်ရက်ဆဲဖို့ဆွေးနွေးနေကြချိန်မှာဒုက္ခသည်တွေနေရပြန်နိုင်ဖို့မျှော်လင့်ချက်ပို့ပြီးတော့မရှိသင့်ဘူးလားလို့မေးတဲ့အခါမှာတော့
I think from our observations of the peace process we have to say that it appears to be stumbling.It is going very slowly and it will still take time.
ဆွေးနွေးမှုနဲ့ပတ်သက်လို့ကျမတို့အမြင်ကိုပြောရရင်တော့ဆွေးနွေးမှုတွေဟာချောမွေနေပုံများဘူးနှေးကွေးနေတယ်အဓိကဖြည့်ရှင်းဖို့လိုတဲ့ကိစ္စတွေအထူးသဖြင့်စစ်တပ်နဲ့ပတ်သက်နေတဲ့ကိစ္စတွေအတွက်ကအချိန်ပေးရပါဦးမယ်ဒုက္ခသည်တွေနေရပြန်နိုင်ဖို့အတွက်အရေးကြီးတာကတော့စစ်သားတွေကြားမှာလိုက်နာရမယ့်စီးမျဉ်းစည်းကမ်းတွေတပ်တွေပြန်ရုပ်သိမ်းဖို့ကိစ္စတွေတပ်ဖြန့်ချတဲ့နေရာမှာစီးစနစ်ရှိရမယ့်ကိစ္စတွေဒါတွေကိုဖြည့်ရှင်းဖို့လိုအပ်ပါတယ်ဒီချက်တွေကဒုက္ခသည်အတိုင်းဝိုင်းဘက်ကအလေးထားစောင့်ကြည့်နေကြတဲ့အချက်တွေပါဒုက္ခသည်တွေပြန်ဖို့အစဉ်သင့်ဖြစ်ပြီလားဆိုတဲ့ကိစ္စကိုသူတို့နဲ့ဆွေးနွေးတဲ့အခါတိုင်းသူတို့ရွာတွေမှာစစ်တပ်တွေရှိနေသေးတဲ့ကိစ္စကိုပဲစိုးရိမ်ကြပါတယ်အများစုကတော့မြမအစိုးရတပ်တွေကြောင့်ထွက်ပြေးလာကြရတဲ့သူတွေပါဒုက္ခသည်တွေအနေနဲ့တပ်တွေရုတ်သွားဖို့အရေးမျှော်လင့်နေကြပါတယ်ဒါမှပဲငင်းချမ်းရေးလုပ်ငန်းစဉ်တွေတကယ်ပဲရှစ်ဆက်သွားနေတယ်ဆိုတဲ့ယုံကြည်မှုကိုသူတို့ရကြမှာဖြစ်ပါတယ်
လက်ရှိအခြေအနေဟာနေဆက်ကဒုက္ခသည်တွေနေရပြန်နိုင်ရေးကိုအားပေးဖို့မသင့်တော်သေးဘူးလို့ TBC အဖွဲ့နဲ့ပြည်တွင်းမှာဆွေးနွေးမှုတွေရှိတဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR ကလည်းလက်ခံတယ်လို့ဆိုပါတယ်မြန်မာအစိုးရအထိုင်းအစိုးရနဲ့ဒုက္ခသည်အရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေအားလုံးကလည်းဒုက္ခသည်တွေနေရပြန်နိုင်ကြဖို့လိုအပ်တဲ့အဆင့်တွေအများကြီးလှုပ်ဖို့ကြံနေသေးတယ်ဆိုတာကိုနားလည်ထားကြတယ်လို့ TBC ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆန်ကပြောပါတယ်အပြစ်ခတ်ရစရေးသဘောတူညီချက်တွေပြီးသွားရင်နိုင်ငံရေးဆွေးနွေးမှုတွေမြေမြုပ်မိုင်းရှင်းလင်းရေးကိစ္စတွေဒုက္ခသည်တွေပြန်ကြရမယ့်နေရာထိုင်ခင်းကိစ္စတွေသူတို့ကိုအကာအကွယ်ပေးရေးလုံခြုံရေးကိစ္စတွေအများကြီးကိုထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ပြောပါတယ်ပြည်တွင်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလုပ်နေချိန်အရင်တုန်းကနေဆက်ကဒုက္ခသည်တွေကိုကူညီထောက်ပံ့နေတဲ့နိုင်ငံတကာအလှူရှင်တော်တော်များများရဲ့အာရုံစိုက်မှုဟာပြည်တွင်းဘက်ကိုပြောင်းသွားတဲ့အပေါ်မှာလည်းဒုက္ခသည်တွေကစိုးရိမ်မှုရှိကြပါတယ်
This is a major concern Currently, the US government is still very supportive of the refugee situation, but for other governments.
ဒီကိစ္စကအဓိကစိုးရိမ်နေကြတဲ့ကိစ္စဖြစ်ပါတယ်။လက်ရှိမှာတော့ American အစိုးရကဒုက္ခသည်တွေရဲ့အခြေအနေပေါ်မှာအများကြီးထောက်ခံမှုပေးပါတယ်။တခြားအစိုးရတွေအနေနဲ့ကတော့ကမ္ဘာကြီးရဲ့တခြားနေရာတွေမှာဖြစ်ရှင်းရမယ့်ပြဿနာတွေရှိနေတာမျိုးကြောင့်ဒုက္ခသည်တွေအတွက်ပေးတဲ့အထောက်ပံ့တွေကျဆင်းသွားပါတယ်။အဲ့ဒီအတွက်ဝန်ဆောင်မှုတွေကိုလျှော့ချပစ်လိုက်ရပါတယ်။ဒုက္ခသည်စခန်းတွေထဲမှာပေးနေတဲ့ဝန်ဆောင်မှုတွေကိုလျှော့လိုက်ရတဲ့အတွက်မြန်မာနိုင်ငံကိုပြန်နိုင်ကြတဲ့အခြေအနေလည်းမရှိသေးတဲ့ဒုက္ခသည်တွေကြားမှာစိုးရိမ်တော့ကရောက်နေကြရပါတယ်။ဒီနေ့မှနေရပြန်နိုင်ကြတော့မယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေကြတဲ့အခုလိုအရေးကြီးတဲ့အချိန်မျိုးမှာအစိုးရတွေအနေနဲ့အခြေခံလူသားချင်းစာနာတဲ့အထောက်ပံ့တွေပေးဖို့အရေးကြီးပါတယ်။ဒါမှသာသူတို့နေရပြန်ပြီးတော့လူမှုအတိုင်းဝိုင်းကိုပြန်လည်ထူထောင်နိုင်ကြမှာပါ။
ဒုက္ခသည်အရေးကိုဆောင်ရွက်နေတဲ့ TBC အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆင်ရဲ့အပြောအရလက်ရှိမှာမြန်မာနိုင်ငံကိုသူတို့သဘောနဲ့ပြန်သွားကြတဲ့ဒုက္ခသည်တွေရှိပေမဲ့အရေးအတွက်အင်မတန်နည်းပါတယ်ဒုက္ခသည်အများစုကတော့သူတို့ပြန်ရမယ့်နေရာတွေမှာစစ်တပ်ထိန်းချုပ်မှုကင်းမှသာသူတို့ရဲ့လုံခြုံရေးအတွက်စိတ်ချနိုင်ကြမှာဖြစ်တယ်လို့ပြောနေပါတယ်လက်ရှိမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလုပ်နေတဲ့ဆွေးနွေးမှုတွေမှာတော့နေဇာကဒုက္ခသည်တွေနေရပြန်နိုင်ရေးကိစ္စမပါဝင်သေးဘူးလို့လည်းဆယ်လီသွန်ဆင်ကပြောပါရရှင်
။မဆွမြတ်မော်စူးစီးတင်ပြခဲ့တာဖြစ်ပါရရှင်။ကချင်ဒေသခံတွေကြားမှာဗိုလ်ချုပ်ကြီးရုပ်စိုက်ထူရေးနဲ့ပတ်သက်ပြီးတော့သဘောကွဲနေတဲ့အခြေအနေတွေကိုလည်းကြည့်ကြရအောင်ပါ။ဒီနေ့မှာခြားရောက်တဲ့ဗိုလ်ချုပ်အောင်ဆန်းရာပြည့်အထိမ်းမှအဖြစ်နဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဗိုလ်ချုပ်ကြီးရုပ်စိုက်ထူရေးနဲ့ပတ်သက်ပြီးသဘောထားကွဲပြားမှုတွေရှိနေတာပါ။ဆိုင်ထူလိုသူတွေကဗိုလ်ချုပ်လိုတိုင်းပြည်ချစ်စိတ်အနစ်နာခံလိုစိတ်တွေဖြစ်ထွန်းစေဖို့ရည်ရွယ်တဲ့အကြောင်းပြောဆိုပြီးဆိုင်ထူတာကိုဆိုင်းငံ့ထားလိုသူတွေကတော့ပင်လုံရဲ့ဂရီးကဝတ်တွေပြည်စုံခြင်းအထိစောင့်စီလိုကြောင်းပြောကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့မြန်မာနိုင်ငံရဲ့အမျိုးသားခေါင်းဆောင်လွတ်လပ်ရေးဖခင်ဖြစ်ခေါ်ဆိုသတ်မှတ်ကြတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ရာပြည့်ပွဲအခမ်းအနားကိုနိုင်ငံနဲ့အဝိုင်းကျင်းပနေကြသလိုမြို့ကြီးအတော်များများမှာဗိုလ်ချုပ်ကျေးရုပ်ထုတွေစိုက်ထုဖို့ပြင်ဆင်နေကြချိန်မှာမြစ်ကြီးနားမြို့မှာအခုလိုသဘောထားကွဲပြားတာတွေကြုံတွေ့နေရတာဖြစ်ပါတယ်။ဗိုလ်ချုပ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီအတွင်းရင်းမှုဦးကျော်ဦးကရုပ်ထုဖြစ်မြောက်ရေးဆောင်ရွက်နေတဲ့အကြောင်းကိုအခုလိုပြောပါတယ်။
စိုက်ထုရေးအတွက်ကျွန်တော်တို့တမျိုးလေးဟာနေတော့ဒီဘက်ကပုံမှန်မျိုးပါတာပုံစံပါတယ်။နောက်ပြီးတော့ကချင်ဗမာရှမ်းပုံမှန်ပါတယ်။နောက်ပြီးတော့ကျွန်တော်ကျောင်းသားဟောင်းနေနောက်ပြီးတော့အရင်ကဗိုလ်ချုပ်နဲ့အတူတူဒီတပ်ပုံတွေပြောလိုက်ခံခဲ့တဲ့ကျွန်တော်တို့6ရက်ကတည်းကသူကဆက်ပါတယ်ဒေါက်ခွန်ရယ်ပေါ့နော်။နောက်ပြီးတော့အဲဗိုလ်ချုပ်တွေလာတဲ့ခါမှာအခက်ကျိုးနေခဲ့တဲ့ဘယ်ရင်ဆန်းကြရတော့သူကနာရကအနေနဲ့လုပ်ပြီးတော့ကျွန်တော်တို့ဒီညိုးရမ်းလာပေါ့နော်။လက်လေလင်ခံတာတွေရှိပါတယ်။ဟုတ်တော့ဗိုလ်ချုပ်ကျေးဇူးကိုဒီစုံတရားမဆော်ကြရရပြီးတော့ဗိုလ်ချုပ်ကျေးဇူးကိုကျွန်တော်တောင်းထားပြီးဖြစ်ပါတယ်။ဗိုလ်ချုပ်နိုင်ငံကကျွန်တော်ကဒီစံကြာဘုံရန်နဲ့ဆမားလန်တောင်မှာရှိတယ်။အထက်ကပြည်ကျောင်းတွေမှာပေါ့နော်။အဲ့ဒီနေရာမှာကျွန်တော်စိုက်ထူဖို့ဝန်ကြီးချုပ်ကိုစတင်ထားတာပါခင်ဗျာ။
ဗိုလ်ချုပ်ကျေးရုပ်စိုက်ထူမဲ့ရည်ရွယ်ချက်ကိုဦးကျော်ဦးကအခုလိုဆက်ပြောပါတယ်
။ကျွန်တော်ကကလေးများနဲ့မှာဗိုလ်ချုပ်ကိုစိတ်ဓာတ်မျိုးနဲ့ဗိုလ်ချုပ်ကိုပေါ့နော်တိုင်းပြည်ချင်းစိတ်တွေနဲ့အခုလည်းမျက်နှာဆိုင်မှာစိတ်တွေကြောင်းသားမှုတွေကြားရမှာလက်ရှိကတော်ဆောင်ကကြားနိုင်ဖို့အတွက်ကိုကျွန်တော်ကရည်ရွယ်မှုကဒါစိုက်ထူတာပဲဖြစ်ပါတယ်။စိုက်ထူလို့ကျွန်တော်ကဒါကနာကနာစိတ်ထုတ်ခဲ့တာပဲဖြစ်ပါတယ်။
ဗိုလ်ချုပ်ရုပ်ထုဖြစ်မြောက်ရေးကော်မတီကရုပ်ထုစိုက်ထုခွင့်ရရှိရေးအတွက်ပြည်내ဝန်ကြီးချုပ်စီကိုစတင်ထားပြီးအကြောင်းပြန်ကြားချက်မရသေးတာကြောင့်ဒီအပိုင်းတွင်မှဝန်ကြီးချုပ်ထံကိုတွားရောက်ပြီးဆွေးနွေးဖို့ရှိကြောင်းပြောပါတယ်။တချိန်တည်းမှာတော့ကချင်အမျိုးသားများအတိုင်းပင်ခံအဖွဲ့ကဗိုလ်ချုပ်ရုပ်ထုစိုက်ထုရေးဟာအချိန်မတန်သေးတာကြောင့်ဆိုင်းငံ့ဖို့အတွက်ပြည်내ဝန်ကြီးချုပ်စီကိုစာပေးပို့ထားပါတယ်။ဒီလိုစာပေးပို့ရတာနဲ့ပတ်သက်ပြီးကချင်မျိုးသားများအတိုင်းပင်ခံအဖွဲ့ရဲ့အတွင်းမှုဥလပံခံအောင်ကအခုလိုပြောပါတယ်
။ဒီဟာနဲ့ပတ်သက်ပြီးဝန်ကြီးချုပ်အစီအစဉ်ဆိုင်ကထားပေးဖို့အတွက်ကျွန်တော်တို့စာပို့ထားပါတယ်။ဘာဖြစ်လို့လဲဆိုတော့ခုကအချိန်မတန်သေးဘူးဆိုတာကဒီမှာဗိုလ်ချုပ်နဲ့ပြည်လို့စာချုပ်ချုပ်ထားတဲ့တုန်းကပြည်လို့ကတိကိုတည်းလည်းမပြည့်စုံသေးဘူးပေါ့ကွာ။အခုလည်းဟိုစစ်ဖရအတွက်လုပ်နေတဲ့ process ကလည်းလုပ်နေတယ်ပေါ့နော်။အဲတဲရဲ့ကျွန်တော်တို့ကအဖြစ်လာမယ်လို့ထင်တယ်လေ။ဘာဖြစ်ဖြစ်ကျွန်တော်တို့ပြည်ထောင်စုဒီအဲဗိုလ်ချုပ်နဲ့ပြည်သူ့ကတိကိုနဲ့စာချုပ်ချုပ်သူဆူထားတဲ့ဟာလေးရှိတယ်လေ။အဲ့ဒါဒီအဲကြီးဝလာမယ်လို့ထင်တယ်လေ။ဘာဖြစ်ဖြစ်အကုန်လုံးကလည်းဂျင်ဝိုင်းကျူးစားနေဆိုတော့ပြည်သူ့စာချုပ်ကိုအခြေခံပြီးဖက်ဒရယ်ပြည်ထောင်စုကျလာလို့ရှိရင်ကျွန်တော်တို့ခေါင်းဆောင်တွေကိုလည်းဟိုပါဝင်စေချင်တယ်လေ။ မတူဝဆင်ကုန်းတို့ကျွန်တော်ကချင်မျိုးသားတွေပါတယ်လေခုနှစ်ယောက်ပါတယ်လေပြင်းစားကြိုးလေးမရေထိုးတဲ့ကောင်းဆောင်တယ
်ကချင်မျိုးသားအတိုင်ပင်ခံကောင်စီကရုပ်ထုဆိုင်ထုဖို့ကိုကန့်ကွက်တာမဟုတ်ပဲပင်လုံဂတိကဝတ်တွေအကောင့်ထဲပေါ်လာခြင်းအထိဆိုင်းငံ့ထားဖို့တင်ပြတာဖြစ်ကြောင်းနဲ့ပင်လုံဂတိကဝတ်တွေအကောင့်ထဲပေါ်လာခြင်းမှာပင်လုံစာချုပ်ကိုပအဝင်လက်မှတ်ရေးထိုးတဲ့ကချင်ခေါင်းဆောင်တွေရဲ့ရုပ်ထုကိုပါထည့်သွင်းဆိုင်ထုမယ်ဆိုပြည်တော်စုအနှစ်သာရပုံမပေါ်လွင်စေမယ်လို့ယုံကြည်ကြောင်းပြောပါတယ်ကချင်ပြည်နယ်အစိုးရကဘလို့ဆောင်ရွက်ဖို့ရှိတယ်လဲဆိုတာကိုသိနိုင်ဖို့ဆက်သွယ်မေးမြန်းရမှာတော့လောလောဆယ်ရုပ်ထုဆိုင်ထုဖို့တင်ပြထားတာရှိတယ်လို့ကန့်ကွက်ထားတဲ့စာရီကိုလည်းလက်ခံရရှိကြောင်းကိုသာပြည်နယ်ဝန်ကြီးချုပ်ယုံကတာဝန်ရှိသူတဦးကတုံ့ပြန်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကချင်ပြည်နယ်ကပြည်နယ်အလုံးမှုဆောင်တဦးကတော့ဒီလိုသဘောထားကွဲပြားနေတဲ့အပေါ်မှာတစုံတရာမှတ်ချက်ပေးဖို့မရှိကြောင်းပြောဆိုပြီးကချင်နိုင်ငံရေးပါတီတချို့ကတော့ပင်လုံဂတိကဝတ်တွေကိုဥဆုံးအကောင့်ထဲဖော်ရေးကိုလိုလားကြောင်းသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုကြပါတယ်ဘူဂျိုအောင်ဆန်းရဲ့ဇာတိနမ်ပေါင်းမြို့မှာတော့ရာပြေပွဲအခမ်းအနားကိုဖေဖော်ဝါရီလ9ရက်နေ့ကနေ13ရက်နေ့အထိ9ရက်တိုင်တိုင်ကျင်းပဖို့ပြင်ဆင်နေပါတယ်
တော်ရရှိမှခင်ဗျာမြန်မာနိုင်ငံမှာလက်ရှိရောင်းချနေတဲ့ရေတပ်တွေမှာအများပြည်သူတောက်သုံးဖို့မသင့်တဲ့ဘက်တီးရီးယားပိုးတွေပါဝင်နေတာကိုတွေ့တဲ့အကြောင်းအစားအသောက်နဲ့ဆေးဝါးကုတ်ကဲဌာနကအခုလအစောပိုင်းမှာကြေညာခဲ့ပါတယ်တော်ရရှိနေရောကိုယ်စိတ်ထဲမှာမတန်ဘူးလို့ထင်တဲ့ရေတပ်တွေကိုတောက်သုံးမိခဲ့ကြပါသလားရေတပ်ဘူးနဲ့ဆိုင်တဲ့မိမိတို့ရဲ့အတွေ့အကြုံတွေကိုအခုလာမဲ့အင်္ဂါညဒိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က0392382554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
ည9:00ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုထုတ်လွှင့်ပေးနေတဲ့အင်ကာနိညနေခင်းအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါလိမ့်။ညနေခင်းရေဒီယိုအစီအစဉ်ပြီးမှတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲအထိ Asia Set 7ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါလိမ့်ရှင်။အခုကတော့အစီအစဉ်နဲ့အဆုံးသတ်သေးခင်ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်။
ယူကရိန်းစစ်တပ်နဲ့ရုရှားနိုင်ငံကကျွရနော့ကန်ပေးထားတဲ့ခွတ်ထွက်ရေးသမားတွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားရာကဒေါနက်စတီဇာမှာရဲသား၈ယောက်ထပ်မံနဲ့သေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းလက်နက်ကြီးတွေနဲ့ပြင်းထန်ပစ်ခတ်မှုတွေကြောင့်လူ22ယောက်ထပ်မံနဲ့ထိခိုက်ဒဏ်ရာတွေရခဲ့တယ်လို့လည်းသဘုံနဲ့ထိ ंछ ုပ်ထားတဲ့ဒေါနက်စတီဇာတာဝန်ရှိသူတွေဒီကနေ့ပဲပြောဆိုခဲ့ကြတာပါ။တချိန်ကယူကိုစလာဗီးယားနိုင်ငံကနေခရိုအေးရှားခွတ်ထွက်ချိန်1990ပြည့်လွန်နှစ်တွေကဘောကန်ဒီသစစ်ပွဲတွေအတွင်းခရိုအေးရှားနဲ့ဆာဗီးယားပါလူမျိုးလုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တာမျိုးမရှိခဲ့တဲ့အကြောင်းကုလသမဂ္ဂတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။နိုင်ငံစစ်တပ်တွေနဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တာတွေရှိပေမဲ့လူ1000ကျော်သေဆုံးခဲ့တဲ့ပြစ်ကတ်တွေအတွင်းလူမျိုးလုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့ထောက်ထားတွေကိုနှစ်ဖက်စလုံးကတင်ပြနိုင်တာမျိုးမတွေ့ရတဲ့အကြောင်းနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICJ ကဆုံးဖြတ်ခဲ့တာပါ။အစ်ကျင်းနိုင်ငံသားဖြစ်ဆွလွန်လိုက်တဲ့အယ်ဂျာဇီးယားသတင်းဌာနရဲ့သတင်းတော့မိုဟာမက်ဖာမီယာမကြာမီထောင်ကနေပြန်လည်ကောင်းလွန်လာနိုင်မှာရှိနေပါတယ်။နိုင်ငံသားဖြစ်ဆွလွန်လိုက်တဲ့အတွက်တနည်းကြကြဖမ်းဆီးခံထားရတဲ့သတင်းတော့ကိုအစ်ကျင်းနိုင်ငံနေနဲ့တိုက်ပြည်ကနေနှင်ထုတ်နိုင်တော့မှာပါ။မြန်မာနိုင်ငံမှာမကြာရေးငါဖြစ်ပွားခဲ့တဲ့ပြစ်ကတ်တွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်သူတွေပေါ်အပြစ်ပေးအေးအေးယူဖို့အာဏာဝင်တွေကချင်းချောက်မှုတွေရှိနေတဲ့အကြောင်းလူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုကပြောပါရယ်။ကချင်တိုင်းသူလိုအပ်ပြစ်ဆီယာမနူပြီးခဲ့တဲ့လနောက်ပိုင်းကတပ်ဖြတ်ခံခဲ့ရမှုမှာစစ်တပ်ကတာဝန်ရှိတယ်လို့ဆွဆွဲပြောဆိုတဲ့သတင်းနောက်တွေကိုအေးအေးယူမယ်လို့သမ္မတရုံးကဒိုင်းရိုက်ချင်းချောက်ပြောဆိုမှုတွေရှိခဲ့တယ်လို့ Fortify Rights အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်အင်ဂျင်နီယာကတော့ကတ်တက်ဘိုင်နန်ဖြစ်ပါတယ်ရှင် VOA အမေရိကန်အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိထုတ်လွှင့်ပေးခဲ့တာပါနောက်2:00ကြာည9:00ကနေ10:00အထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.